ရုရှားရဲ့ကျူးကျော်မှုကိုခံနေတဲ့ယူကရိန်းအတွက်လုံခြုံရေးဆိုင်ရာအကူအညီဒေါ်လာ425ဘီလီယံပေးမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြေညာလိုက်ပါတယ်။သမ္မတဘိုင်ဒန်ဟာဗိုလ်တူနေကယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီနဲ့ကာကွယ်အထောက်အကူဆိုင်ရာဆွေးနွေးမှုရဲ့အပြီးကြေညာလိုက်တာပါ။အခုပေးမယ့်အထောက်အကူထဲမှာစစ်သက်ဆိုင်ရာလိုအပ်ချက်တွေဖြစ်တဲ့လေကြောင်းကာကွယ်ရေးစွန့်ရင်တိုးမြင့်ရေးဝင်ကနေမြေပြင်ပစ်လက်နက်နဲ့ခဲယမ်းမီးကြောက်တွေနဲ့တန်ချက်ကစားရတဲ့ဖြစ်ပါတယ်။ဒါအပြင်လာမယ့်လတွေအတွင်းရာနဲ့ချီတဲ့ဝင်ပစ်ခတ်မှုဂျားပြတ်ဖြုတ်ခွင်းနဲ့ဆက်တွေဒါဇင်နဲ့ချီတဲ့လေကြောင်းကာကွယ်ရေးဆိုင်ရာမဟာဗျူဟာချက်လက်နက်တွေနဲ့လက်နက်ကြီးတွေအပြင်ရာနဲ့ချီတဲ့တပ်သားပို့ဆောင်ရေးတန်ချက်ကစားရမြေပြင်တိုက်ခိုက်ရေးရင်တွေကိုပို့ပေးမှာဖြစ်ပါတယ်။သမ္မတဘိုင်ဒန်ဟာယူကရိန်းအတွက်နိုင်ငံဆောင်အထောက်အကူပေးနေတဲ့ယူကရိန်းကာကွယ်ရေးဆိုင်ရာဆက်ဆံမှုအဖွဲ့ရဲ့အွန်လိုင်းရုပ်သံဆွေးနွေးပွဲကိုလာမယ့်လထဲမှာကမ္ဘာကထလို့ကျင်းပဖို့အစီအစဉ်ပါတယ်။ယူကရိန်းသမ္မတဇယ်လန်စကီကလည်းယူကရိန်းကိုနေတိုးဖို့ဖြစ်တဲ့ထည့်သွင်းရေးနဲ့ပတ်သက်ပြီးတစ်စပရင်းနဲ့ဘရဆဲမှာကျင်းပပဲအနောက်ဆေးမဟာမိတ်တွေရဲ့ကာကွယ်ဝင်ရေးများအစီအစဉ်မှာတိုက်တွန်းပြောကြားဖို့အစီအစဉ်နေတာပါ။